ကာတာနိုင်ငံရဲ့ဝန်ကြီးရှိတ်မိုဟာမက်ဟာတာလီဘန်၏ခန့်အပ်ထားတဲ့ဝန်ကြီးချုပ်ကိုတနင်္ဂနွေနေ့ကအာဖဂန်နစ္စတန်နိုင်ငံကဘူးမြို့မှာတွားရောက်တွေ့ဆုံခဲ့ပါတယ်။ဒါဟာအာဖဂန်ကိုတာလီဘန်တွေသိမ်းပိုက်ပြီးနောက်နိုင်ငံတကာရဲ့အစိမ့်မြင့်ကိုယ်စားလှယ်တူပထမဦးဆုံးအကြိမ်အဖြစ်လာရောက်တာဖြစ်ပါတယ်။အာဖဂန်ရဲ့အမျိုးသားပြည်လဲအသင့်မြတ်ရေးအတွက်ပါဝင်တင့်သူတွေအားလုံးဆွေးနွေးဆောင်ရွက်ဖို့ကာတာနိုင်ငံရဲ့ဝန်ကြီးကတာလီဘန်ဝန်ကြီးချုပ်မူလာမိုဟာမက်ကိုတိုက်တွန်းခဲ့ကြောင်းကာတာနိုင်ငံရဲ့ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ဒါ့အပြင်အာဖဂန်နိုင်ငံရဲ့တည်ငြိမ်ရေးကိုချင်းချောင်းနေတဲ့အကြမ်းဖက်အဖွဲ့အစည်းတွေရှင်းလင်းဖယ်ရှားရေးမှာပူးပေါင်းကြိုးပမ်းသွားကြဖို့ကိုလည်းသူတို့နှစ်ဦးကြားဆွေးနွေးခဲ့ကြပါတယ်။ဝန်ကြီးရှိတ်မိုဟာမက်ဟာတာလီဘန်ဝန်ကြီးချုပ်အပြင်အခြားဝန်ကြီးတချို့နဲ့လည်းတွေ့ဆုံခဲ့ပြီးဆွေးနွေးပွဲအတွင်းနှစ်ဖက်အပြန်အလှန်ဆက်ဆံရေးလူသားချင်းစာနာမှုကူညီထောက်ပံ့ရေးစီးပွားရေးဖွံ့ဖြိုးမှုအပြင်ကမ္ဘာနိုင်ငံတွေနဲ့လက်တွဲဆောင်ရွက်သွားရေးတွေကိုဆွေးနွေးခဲ့တယ်လို့တာလီဘန်အဖွဲ့ပြောခွင့်ရကဆိုပါတယ်